ูบ่รู้มึงมีอะไรเนี่ยปัดแต่ตะเรนนี่กูคิดโหลเช่นเนาะ तू နိုင်ငံရေးတော့ဝင်လာမလားဆိုတော့မိကုံကတော့ဓမ္မစီရတဲ့မိကုံဖြစ်ပြီးတော့စူဇန်လေးလာကုန်လို့ထိုက်တဲ့မိကုံတခုဖြစ်ပါတယ်ဝင်မဝင်လာတော့သူကိုယ်တိုင်နဲ့သိမှာပေါ့သို့တော်လည်းသူလုံနေတာလေးကိုမြင်နေရတဲ့ခြေလမ်းတွေအရာကတော့သူတစုံတစ်ခုကိုဥတည်ပြီးအရွယ်ချက်ရှိရှိနဲ့လုံနေတာလို့တော့မြင်ပါတယ်ဘုဒ္ဓဘာသာမဟုတ်တဲ့အသင်ဖွဲ့ဒီနေ့ပတ်သက်တဲ့ကိစ္စကိုကြည့်ရင်တော့ကျွန်တော်နိုင်ငံရေးချိန်နှံလို့မမြင်မနဲ့ဒီနိုင်ငံတကာကနေပြီး ICC လို့ခုံရုံးကိစ္စတွေနောက်တခါ sanction လို့ခေါ်တဲ့တံခါးအရေးယူမှုကိစ္စတွေကိုတက်တာကောင်တက်တာရောရအောင်လုပ်နေသလားလို့ကျွန်တော်ကထင်ပါတယ်ခင်ဗျအဲ့တော့နိုင်ငံရေးတွေဝင်မဲ့ဝင်မှုကလည်းအတိအကျပြောလို့တော့မရဘူးသို့တော့မဖြစ်ဘူးလို့လည်းကျွန်တော်ကတော့မမြင်နိုင်ဘူးပေါ့ခင်ဗျဟု
တ်ကဲ့ဆိုတော့ကတူနိုင်ငံရေးတဲ့ဝင်လာပြီလို့ပဲကျွန်တော်မှတ်ယူပြီးတော့ဆွေးနွေးကြည့်မယ်ဆိုရင
်
တကယ်လို့သာသူဝင်လာခဲ့ရင်သူ့ဘက်ကအာသာချက်တွေဘာတွေရှိနေတယ်ဆရာတိချင်မှာတိုင်းရင်းသားတချို့ကသူ့လိုလူတနည်းအားဖြင့်တမတော်ဘက်ကပြန်ပြီးတော့အုပ်ချုပ်တာပိုကောင်းတယ်လို့ထင်ကြလေမလားဒါကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေသားတွေမှာဒီဒီမိုကရေစီလူခွင့်ဆိုတာတဲ့သူတို့တိုင်းရင်းသားအခွင့်အရေးကိုပို့ပြီးတော့လူချင်းနေကြတဲ့ကိစ္စတွေဖြစ်ပါတယ်ဥပမာရခိုင်နယ်စပ်မှာဖြစ်တဲ့တပ်နာရီနဲ့ပတ်သက်ပြီးတော့တချို့လူတွေကဒီတပ်နော်ရဲ့သဘောထားကပူပြီးတောင်းတယ်လို့ယူဆတဲ့လူတွေရှိပါတယ်။အဲဒီတော့အဲ့ဒီဟာတွေကိုကြည့်ရင်သူဘက်ကအသက်ကြီးတွေဘာများရှိနိုင်မယ်ထင်ပါလဲ။တကယ်လို့သူနိုင်ငံရေးတဲ့ဝင်လာရင
်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီအချက်ကိုတော်တော်နှစ်ကြာကြာလေးကစဉ်းစားပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကြီးပြက်နေသူ့ရဲ့အနေအထားကိုကယ်တင်နိုင်မယ်၊တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မယ်။ကောင်းဆောင်မှုအားရှိတယ်လေလို့ကျွန်တော်အများကြီးဟိုနှစ်ပေါင်းမြောက်များစွာစဉ်းစားပါတယ်။အဲ့တော့တမတော်တွေကပုဂ္ဂိုလ်ကတိုင်းပြည်ကောင်းလာအောင်အမားတွေကိုပြင်လာနိုင်အောင်လုပ်နိုင်ခြင်းရှိတော့ကျွန်တော်ကအဲ့လိုလူမျိုးဟုတ်တယ်ဆိုတော့ထောက်ခံကျင်ပါတယ်။သို့တော့တမတော်တွေမှာကျွန်တော်တို့ဘုဂျုံကြီးတွေဝင်လာစပြီးတော့ဘုဂျုံဘူးကြီးတွေကြီးလာလို့ရှိရင်သူကတိုင်းပြည်ကောင်းစားရေးကိုဆောင်ရွက်နိုင်စွာမရှိကြကြဘူးလို့ကျွန်တော်ယူရသားသားနဲ့အာမနာနဲ့ပြောလိုပါတယ်။ဒါတပြင်းအခုကိုယ်ကမင်းမရောက်လာလို့သူတက်လာတော့သူ့ရဲ့လုံရက်ဒီကိုကြည့်လို့ရှင်တယ်ကျွန်တော်ကအတော့ကိုအားမရဘူး။အရင်ပုံစံကြီးတွေပုံစံမူကြီးတွေတက်ကိုညက်နေလို့ကျွန်တော်ကမြင်တယ်။ဘာကြောင့်လဲဆိုရင်ပြောတာဆိုတာလုတာတိုင်းတာဆောင်ရွက်တာတွေကြည့်လို့ရှင်ရင်အားကိုးလိုက်တဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော်ကမမြင်ဘူး။ဒါပုဂ္ဂိုလ်ကြီးပါတမရောဘက်ကအာပူပြီးတော့ရတာတဲ့အင်ဂျီကိုခုနညဉ့်ညဉ့်ကြီးကဖြစ်ဖြစ်တန်ငါရေးဖြစ်ဖြစ်အင်ဂျီတန်ငါဖြစ်ဖြစ်လုံနိုင်မလားဆိုကျွန်တော်ကတော့ခုခုတော့တူတယောက်မှမမြင်သေးဘူးခင်ဗျာ
ဆရာကျွန်တော်တခုစဉ်းစားမိတာတချို့ကစဉ်းစားကြတယ်အခုမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအရဆိုရင်တမရောရဲ့အခန့်ကဏ္ဍသိပ်များနေတယ်တမရောဟာတမရရဲ့အမိန့်ဒီအရသားရဲ့အမိန့်ကိုလည်းပဲနာခံဖို့လဲဒီနေ့ပြင်တမရောကိုတိုင်းတွဲနိုင်တဲ့ဩဇာညောင်းနိုင်မဲ့လူတယောက်စီဆိုင်ရင်ဒီမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံရဆိုရင်ပိုကောင်းမယ်အုပ်ချုပ်ပိုချောမွေ့မယ်လို့တွတ်တက်လွယ်ရှိပါတယ်နမူနာချင်းဥသိင်းရှင်လက်ထက်ကဆိုရင်ပို့ပြီးတော့အစဉ်ပြေခဲ့တဲ့ဘာညာပေါ်လေတချို့ကတွတ်ကြပါတယ်ဆိုတော့အဲ့ဒီရှုလုံးကကြည့်ရင်တော့ဆရာဘယ်လိုသုံးသပ်မလဲဟု
တ်ကဲ့ဒီချက်ကလန်တမဟိုစီလိုတဲ့မေကွန်တစ်ခုပါဟုတ်တယ်လေကျွန်တော်မြန်မာကတလို့ပြတယ်ဘိုးကျော်ကြီးသိင်းစိန်ဥသိင်းစိန်ဖြစ်လာပြီးတော့သမတလုတဲ့ကာလ9နှစ်ဟာအခုပြောင်းကာလာတခုပါတကယ်ကိုဟလာဟိုဟောပေါ့နော်တုံးဆိုင်မယ်စနစ်လို့ရှေ့ကုချူရေးကနေပြီးတော့ဒီမဟုတ်ဒီစိတ်တပိုင်းတစုံတရာအထိရှိတဲ့ကာလာမှာဥဆောင်ရတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မလို့သူ့ကိုအမှတ်ကြီးအများကြီးပေးပြီးတချို့ဆိုတက်ခါစားဟိုနိုဘယ်ရှုတော့ပေးလို့တော့ဟိုအီဇာကောင်ကြိုးကြလုတ်ကြသေးတာနော်။အဲ့တော့သူ့လက်ထက်မှာဟိုဘယ်လိုဖြစ်လာလဲဆိုတော့ဟလာကျွန်တော်တို့လိုအမိမဲချင်းတွေဟိုဟိုအချင်းဖြစ်ဖြစ်တဲ့ကိစ္စအပေါင်းဝင်တော်တော်များများအပြောင်းလဲတွေဒါကျောင်းလေးနေလောက်ပါလေလောက်တဆောလဲ2008ဖွဲ့စည်းပုံအောက်ကလောက်တာပါဒါဒီအတွက်ကျွန်တော်တို့ဥသိစိမတမလို့အရာရှိကြီးဟောင်းမှုလို့အမှတ်ပုတ်ပေးနိုင်ခြင်းမရှိဘူးခင်ဗျအဲနောက်တစ်ခါဥသိစိရဲ့လုပ်ပုံလို့နေတာဥသိရှင်နဲ့လည်းမတူဥသောမောင်နဲ့လည်းမတူလက်ရှိဘုရားကြီးမရောက်နိုင်မတူဘူးနဲ့သူကဟိုတီတီညီညီအေးစေးစေးလူတွေတယောက်ကိုခတ်ဆန်တာပေါ့နော်ဟိုသူပါတီတွင်းကိစ္စလွှဲရင်ပေါ့ဆုတ်ခဲ့တဲ့လူတွေမလို့ဒါပြဿနာနေတဲ့အတွက်ငါဒါ ဒါမှမဟုတ်ရရှိမှုဟိုဒီလိုဖြစ်သလားဆိုတော့ကျွန်တော်တော့အဲ့လိုလိုမယူဆပါဘူ
းဆိုတော့အခုလက်ရှိမြန်မာနိုင်ငံအခြေအနေမှာဒီပုံစံအတိုင်းရှေ့ကိုရွေးကြမယ်ဆိုရင်တော့ဒီတက်မတော်ကိုကင်တွယ်နိုင်မဲ့တက်မတော်နဲ့သဟဇာတာဖြစ်အောင်နှိမ့်နိုင်ပြီးတော့တိုင်းပြည်ဒီမိုကရေစီအရေးရှေ့ကိုပို့ပြီးတော့အချိန်မြန်လာအောင်လုပ်နိုင်မဲ့အလားအလာရှိပါရဲ့လားဆရာကြီးရော
အာအဲ့ဒါလေကျွန်တော်တော်တော့ဟိုအနာနာနဲ့ဖြေရမှာပေါ့နော်ဒီနေ့တက်မတော်နဲ့ပတ်သက်ပြီးတိုင်းပြည်မှုဆိုတာလည်းပေါ့နော်လက်တွဲပြီးတော့ဆောင်ရွက်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ကတော့အောင်ဆန်းစုကြည်အရလွယ်ရင်ကျွန်တော်တော့အခုထိတော့မမြင်ဘူးခင်ဗျာနောက်ဘယ်လိုပြောင်းပြောင်းကျွန်တော်တို့ဟိုလူပုဂ္ဂိုလ်တွေရတာကျွန်တော်ရှားပါတယ်နောက်တစ်ခုကအခုထက်ခဲလူတို့ပြောနေတာကတက်မတော်ကိုင်ကြဲဖို့လို့ကျွန်တော်မြင်ဆောင်တက်မတော်ကလည်းနိုင်ငံရှိဖွဲ့စည်းမှုအောက်ကပေးထားတဲ့အခွင့်အနာရီအကုန်လုံးအပြေဝအပြေဝတော့ကြော်သေးတယ်သူယူပြီးဆောင်ရွက်နေတာပါတော့အောင်ဆန်းစုကြည်ရဲ့အဆိုအရကအလားဒီပြည်ပြည်ကြောင်လေးယူကိုတော်လန်ရေးလို့သုံးလုံးနဲ့ကျောင်းလေးဒါမဟုတ်ဖြစ်နေအဲတွေ့လက်ပြောတော့နေတာလည်းဒီကိုယူနေတာအဲယူနေတဲ့ဒီလိုဒီကောင်းတဲ့လမ်းကြောင်းတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ညှို့လင့်လာတာဒီတဲ့ဒီကိုလာသုံးသုံးပေါက်ပေါက်လုံးမလားလို့နင်းနေကြတယ်ဒီတော့အောင်ဆန်းစုကြည် ID မယူဘူးအဲ့ဒါသူကဒါမယူတဲ့ဒီဘက်ကတမတော်ဘက်ကကြည့်တမတော်ကတော့သူ့ဖွဲ့စည်းပုံခွင့်အာဏာအောက်ကဘသူတက်နေပြီတော့အောင်ဆန်းစုကြည်ဖြစ်ဖြစ်ဖြစ်ဖြစ်ဟလာသူတို့ထဲကဘုံတို့ဘသူပြောင်းပြောင်းအာသူတို့ဘက်ကလည်းပြောင်းလဲစရာမရှိဘူးတမတော်မကိုင်းတွယ်နိုင်လို့မရှိရုံနိုင်လို့ဆိုတော့အဲအချက်လက်ကတော့ကျွန်တော်ကသိခိုင်လုံးမယ်လို့ထင်ပါဘူးခင်ဗျာ
မြန်မာနိုင်ငံအပြင်ဒီအစ်တောင်အရှာရောအရှာရောပေါ့လေဟိုထိုင်ဝမ်တို့ဆောက်ကိုရီးယားတို့တောင်ကိုရီးယားတို့ကြည့်မယ်ဆိုရင်သူတို့စီမံလည်းပဲအာဏာရှင်ဗိုလ်ချုပ်တွေပြီးတော့အရသားနဲ့သဟဇတာဖြစ်အောင်လုပ်နိုင်တဲ့ဗိုလ်ချုပ်ကြီးတွေကတိုင်းပြည်ခေါင်းဆောင်ဖြစ်လာတဲ့အခါနှစ်ဖက်ကိုသူတို့ညှိသွားနိုင်တာတွေ့ရပါတယ်အထူးသဖြင့်ဆိုရင်ချန်ဒူဟမ်ပြီးတဲ့အခါဗိုလ်ချုပ်ကြီးနူတီဝူကတောင်ကိုရီးယားမှာအဲ့လိုစီဗီလီယန်တွေကအီလစ်ရှင်နဲ့တပ်မတော်ကပြုပင်ပြောင်းလဲလူလာတဲ့လူတွေညှိပြီးတော့သူဖွဲ့စည်းပုံကိုဆွဲပြီးတော့ဒီမိုကရေစီလမ်းကိုဆောင်လှမ်းလာခဲ့တာဥစဉ်တောင်ကိုရီးယားဟာတော်တော်ကိုအောင်မြင်ထွန်းပေါက်တဲ့နိုင်ငံကြီးဖြစ်လို့ဖြစ်သွားပါပြီ။ဆိုတော့အဲ့ဒီနမူနာတွေကြည့်ရင်မြန်မာနိုင်ငံမှာရောအဲ့လိုအစဉ်အလာမျိုးတစုံတရာဖြစ်လာနိုင်မဲ့မျှော်လင့်ချက်ကျွန်တော်ထားနိုင်ဘူးလား
။ဟုတ်ကဲ့ဆရာဒီမိကွန်းကလည်းကျွန်တော်ပထမအဦးဆုံးမိကွန်းမှာဆွေးနွေးကြလို့ပေါ့။ကျွန်တော်တို့မျှော်လင့်မျှော်လင့်ချင်ပါလေ။အဲ့ဒီကောင်းဖို့အတွက်အရသာဖြစ်ဖြစ်တမရောကောင်းဆောင်ဖြစ်ဖြစ်ဒီကောင်းဆောင်အောင်ချောက်ရှိဖို့မျှော်လင့်မျှော်လင့်ပါလေ။ဟုတ်တော့ခုနကျွန်တော်တို့ပြောကြတာရှင်းလင်းသွားတယ်ဥပမာလေးလို့ပေါ့ကျွန်တော်တို့ပုံမှန်နိုင်ငံသားရှိလာရင်တော့ဟိုကောင်းတာပေါ့ဟုတ်တယ်ကျွန်တော်တင်ပြရတယ်သူကျွန်တော်ကတော့ဟိုရှိလာကြတဲ့အကြောင်းမမြင်ဘူးခင်ဗျအဲခုနကျွန်တော်ရှင်းလင်းတဲ့တန်ပါဦးသိန်းစိန်ကအဲ့ဒီလိုလုံနိုင်ငံရှိတဲ့ပုံကိုသာဖြစ်ခဲ့ရင်တော့တိုင်းပြည်တော်တော်လေးတောင်ကောင်းနေကြတဲ့အကြောင်းရှိတယ်တော်တော်လေးဦးသိန်းစိန်ကလုံနိုင်စွာမရှိခဲ့တယ်လို့နောက်တက်မယ်လို့ပြောရခုလက်ရှိအဲတမတော်အကြီးဆုံးဘုဇုံမူကြီးမင်းအောင်ကလည်းလည်းပြင်ပြင်လောက်တော့မှလုံနိုင်စွမ်းရှိမလားမရှိဘူးလို့ကျွန်တော်ကတော့ဟိုငါးနှစ်တာတက်တန်းအတွက်မှာအဲ့လိုသုံးသပ်တယ်ခင်ဗျာဒါကြောင့်ကျွန်တော်ပတ်ပါနိုင်ရမှာတမတော်တွေကအရာရှိဟောင်းဒီဒီမဆိုးတန်ယူကောင်းအောင်ပေါ့ဟုတ်လုံနိုင်စွမ်းရှိတဲ့နှလုံးကြီးရဲ့လက်ယုံကြီးရဲ့နိုင်ငံရေးအဆန်းရှိတဲ့တနည်းအားဖြင့်ဟိုကြီးကြီးမားမားတပါရှိတဲ့တမတော်ကောင်းဆောင်ကျွန်တော်ကတော့ခုတည်းကမမြင်နေဘူးခင်ဗ
ျဟုတ်ကဲ့ဆရာနောက်ဆုံးနည်းနည်းတွေ့ကြည့်အောင်ပါဆရာအဲ့လိုဆိုတော့ဒီမြန်မာနိုင်ငံအခုဒုတိယအကြိမ်ပေါ့လေဒီဒီမိုကရေစီရွေးကောက်ပွဲကျင်းပလာပြီးရဲ့နောက်ခြေလှမ်းကဘယ်လိုဖြစ်သွားမလဲထင်ပါလဲဆရာဒီတိုင်းပဲနေမလားအဲ့တော့ဘယ်လိုပုံစံမျိုးနဲ့ဒီထက်ရွေးအောင်လုပ်နိုင်ကြမလဲဆရာ
ကျွန်တော်ကဟို energy ကိုကြိုးနိုင်တဲ့ energy ကိုပူကောင်းအောင်လုပ်နိုင်ဖို့ဆိုတဲ့နိုင်ငံရေးပါတီကတော့ကျွန်တော်ကတော့အနန္တနဲ့ပြောရင်တော့မမြင်သေးဘူးခင်ဗျာအဲ့တော့ NLD ကရတဲ့မဲတွေကိုရတော့ခွဲယူဖို့ဟိုအဆင်တော့ပဲဖြစ်နေတယ်အဲ့တော့တရုတ်ကျန်ဟန်ကြီးဟိုဟို UDP လောက်ကြတာမဟုတ်တမတော်ကို UDP လောက်ကြတာမဟုတ်ပဲနဲ့မဲနေရရရေးလုပ်ထားတဲ့နိုင်ငံရေးပါတီဒီကမြားနေတယ်ခင်ဗျာကျွန်တော်အမြင်နဲ့တိုင်းကဒီပါတီတိုင်းပါတီအမိခံတဲ့ပါတီနိုင်ရမယ်ဒီမလို့ခေါ်တဲ့အလေကလည်းအမေရိကန်ကြားပြီးတော့အဲ့မှာတက်ခံရတဲ့ချုံနေရာမှာဟိုဒီမိုကရေစီကြီးအချင်းချင်းအဆင်မတည်ရင်တက်ခံရကြပေါ့ရမယ် တော့တုံးသက်ချက်ကတော့တင်းနဲ့လောက်တော့ဆော်လိုက်ပါ
အဲ့တော့2005အပြီးအခုဆောက်လန်းလာတဲ့5နှစ်အတွင်းမှာဒီမိုကရေစီဘက်ကိုရွေးတဲ့အရွေးတဲ့2020နောက်ပိုင်း5နှစ်ကလည်းပဲဘယ်လိုမှပြောင်းလဲစရာမရှိသေးဘူးလားဆရာအဲ့လိုဆိုတော့ဘယ်လိုများဘယ်အခြေအနေကြောင့်ပြောင်းလဲလ
ဲအဲ့ဒါကတော့နည်းနည်းလေးတော့အောက်မြင်တယ်ခင်ဗျာဥပမာဆိုလက်ရှိ NLD ကဦးစီးပြီးလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာတစုံတရာအတိုင်းအတာကြီးကျွန်တော်ရလာနိုင်တယ်လို့မြင်ပါတယ်အဲ့တော့ဒီဟာရလာပြီးတော့ technology နေမှာမဟုတ်ဘူးလေ NLD ဟာနောက် NLD နဲ့အတူပေါ့လေဒီမိုကရေစီလိုလာတဲ့နိုင်ငံရေးအားစုကဖွဲ့စည်းပုံပြင်ဆင်ရေးကိုမဟုတ်ချစ်လာနေဖတ်ပြီးလောက်ကြမှာဖြစ်တဲ့အတွက်နောက်5နှစ်ဆိုတော့ကျွန်တော်ထင်တယ်ဒီမိုကရေစီကအခု2005တော့ပို့ပြီးတော့ရလာနေတဲ့အကြောင်းဖြစ်နေပါတယ်